Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇူလိုင်လ24ရက်တနင်္ဂနွေနေ့ညနေပိုင်း VOA အမေရိကန်အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံတွေ့နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမောပါရှင်
မင်္ဂလာညနေခင်ပါရှင်ကျမတင်ကီထိုက်ပါအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်လူ80ထဲမှနေတေဆုံးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့တနိုင်ငံလုံးဝန်내ခြေကွဲပွဲနေ့အဖြစ်သတ်မှတ်ထားပါတယ်အမေရိကန်နိုင်ငံရေးပတ်မှာတော့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်ဟီလာရီကလင်တန်နဲ့သူရွေးချယ်လိုက်တဲ့ဒုတိယသမ္မတလောင်တင်ကိန်းတို့မနေ့စနေနေ့ကပထမဆုံးအကြိမ်အဖြစ်လူမှုရှိကိုထွက်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်မဆုမွန်ချင်း
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့21ရာစုပေလုံညီလာခံမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံညီဆွေးနွေးကြပြီးတော့ဒီတိုင်းရင်းသားတွေအားလုံးလိုလားတဲ့အခြေခံမူဘုံသဘောတူညီချက်တရရရှိနိုင်ရေးမိုင်းကြားရန်ညီလာခံကျင်းပဖို့အတွက်သွားနေကြပါပြီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားဘယ်လိုရှိပါသလဲ
တရုတ်ရှင်တွေရလက်ရှိရလက်ကကျွန်တော်အားလုံးစုပေါင်းတဲ့ဘုံသဘောတူညီချက်တစ်ခုကိုရရှိဖို့အတွက်ကျွန်တော်တို့ညှော်လင့်ပါတယ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရအောင်တိုက်ပွဲဝင်ခဲ့တဲ့အမေရိကန်တော်လှန်ရေးကာလသတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပြောင်းလဲလာတဲ့ကမ္ဘာရာသီဥတုရဲ့အကျိုးဆက်ဘလို့စိုးရိမ်စရာအချက်တွေရှိသလဲဆိုတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဦးဆုံးနောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာမနေ့ကငြိမ်းချမ်းစွာလူမှုချိတက်ပွဲအတွင်းဘုံးပေါက်ခွဲတာကြောင့်လူ80ထဲမှနေတေဆုံးပြီးလူ200ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်ဒီကနေ့တနင်္ဂနွေနေ့မှာတော့တနင်္ဂနွေလုံးဝန်내ခြေကွဲပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်မစ်အစိုးရ IS အဖွဲ့ကပြောဆိုထားပါတယ်။ဆန္ဒပြသူတွေကိုအသေးခံဘုံးခွဲသမား3ဦးကတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။အသေးခံဘုံးခွဲသမား3ဦးထဲက2ဦးကဆန္ဒပြသူတွေကြားမှာသူ့ကိုယ်သူဖောက်ခွဲခဲ့တာဖြစ်ပြီး2ဦးကတော့သူ့ကိုယ်သူမှားယွင်းဖောက်ခွဲမိပြီးသေဆုံးခဲ့တာဖြစ်ပါတယ်။နောက်2ဦးကိုတော့ဆန္ဒပြပွဲကိုအဆောင်ယူထားတဲ့လူကြုံရေးတပ်ဖွဲ့ကပစ်ခတ်တာကြောင့်သေဆုံးခဲ့တာလို့ကြေညာချက်ကဖော်ပြပါတယ်။လူမှုဆွေးနွေးပွဲတွေနဲ့ဆန္ဒပြပွဲတွေကိုလည်းပြည်ထောင်စုဝန်ကြီးဌာနကဆက်ရက်ပိတ်ပင်ထားပါတယ်။တိုက်ခိုက်မှုကိုသူတို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့အစ္စလာမ်မစ်အစိုးရ IS အဖွဲ့နဲ့ဆက်ဆက်တဲ့အင်တာနက် website တစ်ခုမှာဖော်ပြထားပါတယ်။ Syria ဆွေးရနဲ့လက်တွဲပြီးအကြမ်းဖက်အဖွဲ့ကိုတိုက်ခိုက်နေတဲ့ရှီယာမွတ်စလင်အများစုပါဝင်တဲ့အာဖဂန်ဟာဇရတ်မျိုးနယ်စုကိုသတိပေးတဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်ကဖော်ပြပါဗျ။တစ်ချိန်တည်းမှာပဲဒီကနေ့အီရတ်နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပါတယ်။ဘက်ဂရက်မြို့တော်မှာအနည်းဆုံးလူ12ဦးသေဆုံးခဲ့ရတဲ့ဒီကနေ့တနင်္ဂနွေနေ့ဘုံးခွဲတိုက်ခိုက်မှုကိုလည်းသူတို့လုပ်ခဲ့တာဖြစ်တယ်လို့အစ္စလာမစ်အစိုးရ IS အဖွဲ့ကပြောပါတယ်။ဘက်ဂရိုင်းမြို့တော်မြောက်ပိုင်းကရှီယာမွတ်စလင်တွေအများစုနေထိုင်ရာဒေသကစစ်ဆေးရေးဂိတ်တစ်ခုအနီးမှာပောက်ကွဲခဲ့တာဖြစ်တယ်လို့အရာရှိတို့ကပြောပါတယ်။တိုက်ခိုက်မှုကြောင့်လူ25ဦးဒဏ်ရာရပါတယ်။အဲ့ဒီဒေသတစ်ဝိုက်ကလုံခြုံရေးတာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ IS အဖွဲ့ကပြောပါတယ်။အီရန်နိုင်ငံတွင်းကရှီယာမွတ်စလင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီး IS အဖွဲ့ကအသေးခံဘုံးခွဲတိုက်ခိုက်မှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာဒီမိုကရက်ပါတီသမ္မတလောင်ဟီလာရီကလင်တန်နဲ့ဗာဂျီးနီးယားပြည်နယ်ထက်လွှတ်တော်မှတမ်ကင်းတို့နှစ်ယောက်ဟာမနေ့စနေနေ့ကပထမဆုံးအကြိမ်အတူမဲဆွယ်စည်းရုံးခဲ့ကြရမှာပြီးခဲ့တဲ့ပတ်က Republican Party ညီလာခံမှာမိန့်ခွန်းပြောခဲ့သူတွေအမေရိကန်ပြည်ထောင်စုရဲ့ကြာဆင်းယူရင်းမှုတွေကိုပြောခဲ့တာမျိုးနဲ့ဆန့်ကျင်ပြီးတော့အနာဂတ်အမေရိကန်ပြည်ထောင်စုအတွက်မျှော်လင့်ချက်အပြည့်ပါတဲ့အကောင်းမြင်သတင်းစကားတွေကိုမျှဝေသွားခဲ့ပါတယ်။ Florida ပြည်နယ်မှာသူ့ကိုထောက်ခံအားပေးတဲ့ပြည်သက်ကြီးကိုဒီမိုကရက်ပါတီသမ္မတလောင်ဟီလာရီကလင်တန်ကတင်ကိန်းနဲ့မိတ်ဆက်ပေးပြီးသူနဲ့သူရွေးချယ်ခဲ့တဲ့ဒုတိယသမ္မတလောင်ကိန်းတို့ဟာအမေရိကန်ပြည်ထောင်စုအတွက်တမူချားနာတဲ့ဥတီမျှော်မှန်းချက်တွေကိုပြည်သူတွေအတွက်ကန့်လန့်မှာဖြစ်တယ်လို့အမေရိကန်အတွက်တတိုင်းအစားတရားတွေတိဆောက်ပေးမှာဖြစ်ပါတယ်လို့ပြောပြီးတော့ပြိုင်ဘက်ဒေါ်နယ်ထရမ့်ကတရားမဝင်ပြောင်းရွှေ့ဝင်ရောက်လာသူတွေကိုနှင်ထုတ်ပြီးမက္ကဆီကိုနဲ့အမေရိကန်ကြားတတိုင်းကာမယ်လို့ပြောဆိုချက်ကိုတုံ့ပြန်ထိုးနှက်ခဲ့ပါတယ်တယ်လွတ်တော်မှတင်ကိန်းဟာဒေါ်နယ်ထရမ့်နဲ့သူ့တွဲဖက်မိုက်ပန်စ်တို့နှစ်ယောက်စလုံးနဲ့လုံးဝကွာခြားပါတယ်။သူဟာဒုတိယသမ္မတရာထူးအတွက်အဆင်သင့်ဖြစ်နေုံမကဥဆောင်သွားမယ်လို့ဖြစ်တယ်လို့တာဝန်ကိုအောင်မြင်အောင်လုပ်နိုင်တဲ့ Progressive တယောက်ပါလို့ Democratic Party သမ္မတလောင်ကလင်တန်ကကြေညာခဲ့ပါတယ်။လက်ရှိသမ္မတအိုဘားမားကလည်းတင်ကိန်းဟာစစ်မှန်တဲ့ Progressive ဖြစ်တယ်လို့တကယ်တော့ဒုတိယသမ္မတလောင်လည်းဖြစ်တယ်လို့မှတ်ချက်ပေးပြီးလှိုက်လှိုက်လင်းလင်းကြိုးဆိုလိုက်ပါတယ်။
လီဗျားနိုင်ငံမှာလွန်ခဲ့တဲ့၄နှစ်ကတပ်ဖြတ်ခံရတဲ့အမေရိကန်သံမတ်ကြီးခရစ္စတိုဖာစတီဗင်စ်ရဲ့နာမည်နဲ့သူ့ရဲ့ဖြစ်စဉ်ကို Republican Party သမ္မတလောင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကအမေရိကန်သမ္မတရွေးကောက်ပွဲအတွက်စည်းရုံးလှုပ်ရှားမှုတွေမှာထည့်သွင်းအသုံးပြုနေတာကိုသံမတ်ကြီးရဲ့မိခင်ဖြစ်သူကကန့်ကွက်လိုက်ပါတယ်။ New York Times သတင်းစာရဲ့ Editor Mary F. Kennedy ထံကိုရေးသားပေးပို့တဲ့စာထဲမှာမိခင်ဖြစ်သူကတားဖြစ်သူခရစ်စ်အနေနဲ့သူ့ရဲ့နာမည်ဒါမှမဟုတ်သူကြုံတွေ့ကြရတဲ့အခြေအနေတွေကိုဒီလိုဆက်ဆက်အသုံးပြုစေခြင်းမှမဟုတ်ဘူးဆိုတာသိကြတဲ့လူရေးသားပြီးကိုယ့်အခွင့်အရေးအတွက်ကိုယ့်အတ္တအတွက်စီရင်လှုပ်ရှားမှုတွေမှာသူ့နာမည်ကိုအသုံးပြုနေတာတွေချက်ချင်းရပ်ပစ်ဖို့လုံးဝမသုံးဖို့ကိုလည်းမျှော်လင့်တယ်လို့ရေးသားခဲ့ပါတယ်ဒီပေါ်မှာတော့ Republican သမ္မတလောင်း Donald Trump ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဘက်ကမတုံ့ပြန်ပါဘူး။သမ္မတကြီး Christopher Stevens နဲ့အတူတခြား American 3ဦးတို့ဟာပြီးခဲ့တဲ့2012ခုနှစ်တုန်းကလီဗျားနိုင်ငံဘင်ဂါဇီမြို့က American ကောင်စစ်ဝင်ရုံးကို Islamic အစွန်းရောက်တွေတိုက်ခိုက်မိရှုမှုအတွင်းသေဆုံးခဲ့ကြရတာဖြစ်ပါတယ်
။ American ရွေးကောက်ပွဲအစောပိုင်းသမ္မတလောင်းရွေးပွဲလုပ်ငန်းစဉ်မှာ Democrat Party အတွင်းသတင်းတွေအရအထက်လွှတ်တော်မှ Bernie Sanders ကိုဝေဖန်မှုတွေရှိခဲ့တယ်လို့WikiLeaks ကတဆင့်လူသိရှင်ကြားသတင်းပေါက်ကြားမှုတွေဖြစ်ပေါ်ခဲ့ပါတယ်။ကိုယ်စားလှယ်လောင်း Hillary Clinton နဲ့ Bernie Sanders တို့နှစ်ယောက်ကြားရှင်းပြမှုမှာအစွန်းမရောက်ဖဲမျှတမှုရှိတယ်လို့လူသိရှင်ကြားပြောဆိုမှုတချို့ရှိခဲ့ပေမဲ့အစောပိုင်းရှင်းပြမှုကာလတွေမှာပါတီအတွင်းလူတချို့ကြား Bernie Sanders ကိုဝေဖန်လှောင်ပြောင်းမှုတချို့ရှိခဲ့ပုံရတယ်လို့ Democrat Party ခေါင်းဆောင်တွေရဲ့ email တွေအရ WikiLeaks သတင်းတွေထွက်လာတာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းကလင်တန်ကဆန်ဒါစ်ကိုပြတ်ပြတ်သားသားအနိုင်မရခင် January 2015ခုနှစ်ကနေမေ2016အတွင်းရေးခဲ့တဲ့ Democrat Party အမျိုးသားကော်မတီ DNC အဖွဲ့ဝင်9ယောက်ရဲ့ email ပေါင်း 2,000 လောက်ကနေကူးယူထားတယ်လို့ကောက်ချက်ချနိုင်တဲ့အချက်လက်တွေကတဆင့်ဒီသတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ဒီသတင်းပေါက်ကြားမှုတွေရုရှားခြေစိုက် Internet ဖောက်ထွင်းသတင်းခိုးယူသူတွေမှာတာဝန်ရှိတယ်လို့ Democrat Party တာဝန်ရှိသူတွေကပြောပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးလက်ခံရင်းဆိုတဲ့မှတ်ချက်အစုံတရာမပေးပါဘူး။Democrat Party မျိုးသားကော်မတီ DNC အဖွဲ့ဝင်တွေက Clinton ကိုအားတဲ့တရားကူညီခြင်းပြီး Sanders ကိုထိခိုက်အောင်လုပ်ခဲ့တယ်လို့လူတော်တော်များများသိခဲ့တဲ့အကြောင်း Sanders ရဲ့ရွေးကောက်ပွဲမန်နေဂျာ Jeff Weaver ကပြောပါတယ်။ဒီသတင်းပေါက်ကြားမှုကတနင်္လာနေ့ Philadelphia မှာကျင်းပမဲ့ Democrat မျိုးသားညီလာခံအတွင်းပါတီစည်းလုံးညီညွတ်မှုကိုထိခိုက်ကောင်းထိခိုက်နိုင်တယ်လို့လည်းသူကပြောဆိုပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။လာအိုနိုင်ငံမှာကျင်းပနေတဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တက်ရောက်နေပါတယ်။ဇူလိုင်လ22ရက်နေ့ကနေ26ရက်နေ့အထိကျင်းပမဲ့အာဆီယံဆွေးနွေးပွဲတွေအတွင်းဒီသတင်းပတ်မှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်10နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့တွေ့ဆုံကြတာမှာတော့တရုတ်နိုင်ငံနဲ့အိန္ဒိယချင်းနိုင်ငံတွေကြားကတောင်တရုတ်ပင်လယ်ပြင်ရေပြင်ပိုင်နက်ဆိုင်ရာအငင်းပွားမှုတွေကိုပဲအလေးထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။တောင်တုပ်ပင်လေပြင်အတွင်းပိုင်တဲ့အများစုကိုတရုတ်တို့ကသူတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတာကိုဒီဟိတ်မြို့နိုင်ငံတကာခုံတမာတိရုံးကပယ်ချလိုက်တဲ့ဆုံးဖြတ်ချက်ကြောင့်တင်းမာမှုတွေပိုတိုးလာလိမ့်မလားစိုးရိမ်နေကြတာပါ။အခုလာအိုနိုင်ငံမှာကျင်းပနေတဲ့အရှေ့အာရှညီလာခံနဲ့အရှေ့တောင်အာရှဒေသတွေစည်းဝေးပွဲတွေကနိုင်ငံတကာခုံတမာတိရုံးရဲ့တောင်တုပ်ပင်လေအရေးဇူလိုင်လ12ရက်နေ့ကဆုံးဖြတ်ချက်ချမှတ်ပြီးနောက်ပထမဆုံးကျင်းပတဲ့ဒေသတွင်းဆွေးနွေးပွဲလည်းဖြစ်ပါတယ်။အမေရိကန်အစိုးရကတော့တင်းမာမှုတွေရော့ချစေဖို့အတွက်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုတွေနဲ့တန်တမာရေးအရာစတဲ့တဖို့တိုးလို့ကြိုးစားနေတာဖြစ်ပါတယ်။တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံရဲ့တောင်တရုတ်ပင်လယ်ပြင်ပိုက်ဆိုင်မှုနဲ့ပတ်သက်ပြီးနိုင်ငံတကာခုံတမာတိရုံးကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးလိုက်ပြီးတဲ့နောက်မှာတော့အာဆီယံအဖွဲ့ဝင်မြန်မာနိုင်ငံကတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းကြဖို့ဒေတာရင်းဖြစ်လာနိုင်တဲ့အရေးတွေနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံကစောင့်ကြည့်နေတဲ့အကြောင်းကြေညာချက်ထုတ်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံခြားရေးဝန်ကြီး၊ဘရူနိုင်းနိုင်ငံခြားရေးဝန်ကြီး၊ဗီယက်နမ်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးအဖြစ်လဲတာဝန်ယူထားတဲ့ဖန်ပေမင်းတို့နဲ့လဲစီဝေးပွဲပြင်ပမှာတီးကြစီတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။တရုတ်နိုင်ငံမှာတော့ပြင်းထန်တဲ့မိုးရွာသွန်းမှုနဲ့နောက်ဆက်တွဲရေကြီးမှုတန်းကြောင့်လူ150လောက်သေဆုံးပြီးတော့တော်တော်များများပျောက်ဆုံးနေပါတယ်။တရုတ်နိုင်ငံမြောက်ပိုင်း ABKI မှာရေကြီးတဲ့တန်းအဆိုးဆုံးခန်းစားရပြီးခုချိန်ထိသေဆုံးသူ114ယောက်နဲ့ပျောက်ဆုံးသူ111ယောက်ရှိလို့သေဆုံးသူအများဆုံးဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ ဒေသခံပြည်သူစုစုပေါင်း3သိန်းကျော်လောက်ကိုအာဏာပိုင်တွေကသူတို့ရဲ့ဥယျာဉ်တွေကတင်ထွက်ခွာစေခဲ့ရပြီးတော့မိုးသက်မုန်တိုင်းနဲ့ရေလွှမ်းမှုမှုတန်းကြောင့်မြေပြိုမှုတွေဖြစ်ပြီးဥယျာဉ်ပေါင်း 5,000 လောက်ပျက်စီးခဲ့ပါတယ်။ပြင်းထန်တဲ့မုန်တိုင်းနဲ့ရေကြီးမဲ့သဘာဝဘေးအန္တရာယ်တွေဖြစ်နိုင်တဲ့ဆိုတဲ့သတင်းတွေကိုလုံလောက်တဲ့အချိန်ကာလပြီးပြီးတော့ကြိုတင်သတိပေးတာမျိုးမလုပ်နိုင်ခဲ့တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေပေါ်ဒေသခံပြည်သူတွေကပြစ်တင်ဒေါသထွက်နေကြပါတယ်။တရုတ်ဆိုရဒုတိယဝန်ကြီးချုပ်ဝမ်ရင်းကတော့စနေနေ့ကပြည်ချင်းမြို့မှာရေကြီးမှုနဲ့သဘာဝဘေးအန္တရာယ်ကယ်ဆယ်ရေးဆိုင်ရာအမျိုးသားညီလာခံကိုဥဆောင်စည်းဝေးခဲ့ပြီးဒီစည်းဝေးကနေပြည်내အစိုးရကိုပြည်သူလူထုလုံခြုံရေးအဓိကဥစားပေးဖို့နဲ့ရေလွှမ်းမှုမှုထိန်းချုပ်နိုင်ရေးပြင်ဆင်မှုတွေခိုင်မာစေဖို့တိုက်တွန်းခဲ့ပါတယ်။နွေရာသီရဲ့မိုးတဲနေတဲ့ကာလအတွင်းပြင်းထန်တဲ့မိုးရွာသွန်းမှုတန်ခံရတဲ့တရုတ်နိုင်ငံမှာလူ200ကျော်အသက်ဆုံးရုံကစိုက်ပျိုးမြေကလေးတန်းခွဲလောက်တိနံပျက်စီးမှုတွေဖြစ်ခဲ့ပြီးစုစုပေါင်းဒေါ်လာ3ဘီလီယံလောက်ဆုံးရှုံးမှုရှိတဲ့ပြင်လူဦးရေစုစုပေါင်း 8.5 သန်းလောက်မိုးတဲမှုနဲ့ရေရှမ်းမှုတန်ခံခဲ့ရတယ်လို့တာဝန်ရှိပုဂ္ဂိုလ်တွေကပြောဆိုပါတယ်
တနက်ကန်ဆောင်ခွဲဥပဒေတွေပုံပြတင်းကျပ်ဖို့လိုလားတဲ့အမေရိကန်ပြည်သူတွေပုံများလာပေမဲ့လွှတ်တော်အမတ်တွေဘက်ကတော့အပြောင်းလဲတွေဖော်ဆောင်ဖို့လက်တလောဆောင်ရွက်မဲ့အခြေအနေကအာရစရာမရှိဘူးလို့ AP သတင်းဌာနနဲ့ GFK သုတေသနအဖွဲ့တို့ပူးရဲပြုတ်လုတဲ့စစ်တမ်းတစ်ကဖော်ပြပါတယ်။လူရုစစ်တမ်းကောက်ယူမှုမှာ3ပုံ2ပုံလောက်ကဥပဒေတွေကိုပုံပြတင်းကျပ်ဖို့ထောက်ခံထားပြီးအများစုကတော့မောင်းပြတ်တဲ့တက်တည်နဲ့ကြီးစဲတောင်းတဲ့အထက်ထက်ထားနိုင်တဲ့ကြီးကတ်တွေကိုနိုင်ငံတော်မှရောင်းချမှုတမ်းမြစ်ဖို့လိုလားနေကြပါတယ်။
ပေါ်ပါပြီးစလန်ဒါပုံစံရှိတဲ့နေရောင်ခြည်သုံး Solar Impulse 2လို့ခေါ်တဲ့တမိုင်းဝင်ကဘာဘတ်ခီးစဉ်နောက်ဆုံးပိုင်းကိုပြန်တက်မဲ့နေဆွဲရင်သုံးလေးရင်တစ်စင်းဟာပြီးခဲ့တဲ့နှစ်ပတ်ကရောက်ရှိရန်နာခဲ့တဲ့ကိုင်ရိုမြို့ကနေဒီနေ့တနင်္ဂနွေနေ့ပိုင်းမှာဆက်ပြီးတော့ခရီးဆက်ဖို့ထွက်ခွာသွားပြီဖြစ်ပါတယ်ဒီလေးရင်ဟာကဘာဘတ်ခီးစဉ်ထဲမှာ Oman အိန္ဒိယမြန်မာတရုတ်ဂျပန်ဟဝိုင်ယီအမေရိကန်မြို့တော်တချို့နဲ့ Spain နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ
်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့မကြခင်ရက်ပိုင်းမှာပဲကျင်းပတော့မယ့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးကြမယ့်မိုင်းကြရန်အစည်းအဝေးအကြောင်းဖြစ်ပါတယ်။ပြည်တော်စုငိမ့်ညာရဲ့ညီလာခံ27ရာစုပင်လုံမတိုင်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးကြမယ့်မိုင်းကြရန်ညီလာခံကနေတိုင်းရင်းသားတွေအားလုံးလက်ခံနိုင်တဲ့အခြေခံမူဘုံသဘောတူညီချက်ချမှတ်နိုင်မယ်လို့မျှော်လင့်ကြောင်းညီလာခံကိုတော့တက်မဲ့တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်ဇူလိုင်လ26ရက်နေ့မှာစတင်မဲ့ညီလာခံကျင်းပရာကချင်ပြည်နယ်မိုင်းကြရန်ကိုအခုဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးတွားရောက်နေကြပါပြီမြန်မာနိုင်ငံထဲမှာငြိမ်းချမ်းရေးတည်ဆောက်နိုင်မှုတိုင်းရင်းသားလက်နက်ကိုင်တွေအားလုံးမျက်နှာစုံညီဆွေးနွေးကြမယ်ဒီမိုင်းကြရန်ညီလာခံအပေါ်မှာတိုင်းရင်းသားတွေဘလောက်မျှော်လင့်ချက်ရှိနေကြသလဲဆိုတာကိုတွားနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်2016ခုနှစ်ဇူလိုင်လ26ရက်နေ့ကနေဇူလိုင်လ29ရက်နေ့အထိကချင်ပြည်နယ်မိုင်းကြရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးတစ်ရက်ကျင်းပတော့မှာဖြစ်ပါတယ်။ဒီအစည်းအဝေးမှာအဓိကအားဖြင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးအခြေခံမူဘုံသဘောတူညီချက်တစ်ရက်ရရှိနိုင်မှုရည်ရွယ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုထားတာပါ။တပ်မတော်နဲ့စစ်ရေးတင်မာမှုတွေရှိနေစေဖြစ်တဲ့ရခိုင်တပ်မတော် AA ရဲ့ခေါင်းဆောင်တွေအနေနဲ့လည်းမိုင်းကြရံညီလာခံကိုတက်ရောက်ဖို့ခရီးလမ်းကိုရောက်နေပြီဖြစ်တယ်လို့ဒီမိုင်းကြရညီလာခံကနေတိုင်းရင်းသားတွေအားလုံးလက်ခံတဲ့သဘောတူညီမှုတိုင်းကိုသူတို့အနေနဲ့ဆန္ဒတူထောက်ခံမှာဖြစ်ကြောင်းအေအေရခိုင်တပ်မတော်ကဒုတိယဗိုလ်မှူးကြီးကျော်ဟန်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့အေအေအနေနဲ့ရခိုင်တပ်မတော်နဲ့ free charge ပေါ်ထားဆိုတော့မရှိပါဘူးကျွန်တော်တို့ဒီဆင်းနေပွဲမှာအများစုလက်ခံနိုင်တဲ့အများစုသဘောတူညီနိုင်တဲ့အခြေအနေပေါ်မှာပဲကျွန်တော်တို့ကိုလက်ခံဆွတ်သွားမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားအားလုံးရဲ့ဆန္ဒနဲ့ကျွန်တော်တို့တစ်ဖက်ကြည့်ပါမယ်တရုတ်ချင်းအဖြစ်ရလဒ်ရရလဒ်ကကျွန်တော်အားလုံးစူးပေါင်းတဲ့ဘုံစပတ်တူချက်တစ်ခုကိုရရှိဖို့အတွက်ကျွန်တော်တို့ညှော်လင့်ပါတယ်။အဲဒီဘုံစပတ်တူချက်ဆိုတာလေအကုန်လုံးလက်ခံနိုင်တဲ့ဘုံစပတ်တူချက်ချင်းနည်းလို့လည်းကျွန်တော်တို့ညှော်လင့်ပါတယ်။
အပြစ်ရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံကြီးတွေ့ဆုံကြမယ်။မိုင်းကြရန်စည်းဝေးကနေ27ရာစုပင်လုံးကြီးလာခံအတွက်တိုင်းရင်းသားတွေအားလုံးလက်ခံနိုင်တဲ့မူပေါင်းတွေချမှတ်နိုင်ရေးအားလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကင်ထားကြစေဆိုတာကိုလည်းပအိုးအမျိုးသားလူမျိုးရေးအဖွဲ့ PLLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းပြောပါရစေ။
ဒီကတော့ဒီမိုင်းကြရန်ကြီးလာခံကငြင်းငြင်းဖြစ်စဉ်ကိုရှေ့တလန်းဆက်ဖို့အတွက်ကိုသာဆောင်ရွက်ကြတာဖြစ်တယ်အဲ့တော့အစိုးရရောတပ်မတော်ရောပြီးတော့လက်မှတ်ရေးထိုးဒီဖြစ်စီရေးထိုးဒီဖြစ်စီဆိုင်နာလက်လက်ငယ်ကြောင့်နိုင်ဖြစ်စီအားလုံးရောစိတ်ဓာတ်ရှိရှိနဲ့ရှေ့ကိုဆက်သွားနိုင်ဖို့ဒါအဓိကပါပဲအဲ့တော့ဒီညီလာခံမှာတော့ကြေကြေပြန့်ပြန့်လည်းရှိတယ်အားလုံးလက်ခံနိုင်တယ်ခိုင်မာရှိတဲ့ဒီအခြေခံမူတွေဆုံးဖြတ်ချက်တွေကိုတော့ချမှတ်နိုင်မယ်လို့အဲ့လိုပြောနေတာပါ
မိုင်းကြရညီလာခံကိုတက်ရောက်ဖို့သွားနေပြီဖြစ်တဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNLO အဖွဲ့ဟာသမရဦးသိန်းစိန်လက်ထက်အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တဲ့ကတဖွဲ့ဖြစ်ပါတယ်။ဒီမိုင်းကြရညီလာခံကနေအားလုံးလက်ခံနိုင်တဲ့စုံချက်သဘောတူညီမှုရရှိမယ်လို့မျှော်လင့်ကြောင်းဥခုမြင့်ထွန်းကလည်းပြောပါတယ
်။ဒီ NCA ကကျွန်တော်တို့အစိုးရနဲ့တပ်မတော်နဲ့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးရဲ့အကြားမှာစုံချက်ဖြစ်တယ်လို့ကျွန်တော်တိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးအချင်းချင်းအကြားမှာလည်းစုံချက်ဖြစ်ပါတယ်။အောက်ကကျွန်တော်တို့ဒီနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်း CBO CSO တွေပါဝင်ပြည်သူလူထုနဲ့ဆုံချက်ကြတယ်ဒီမှာ NCA မှာဖြစ်ပါတယ်။အကြောဒီ NCA ဆုံချက်ပေါ်မှာအခြေခံထားပြီးတော့ကျွန်တော်တို့ဒီပြည်လုံးကြီးလာကံကိုလည်းပဲဒါ22ရာစုပြည်လုံးကြီးလာကံကိုလည်းအောက်မီဆိုတော့တင်ပတ်သွားနိုင်တယ်ကျွန်တော်အဲ့လိုမျှော်လင့်ထားပါတယ
်။တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးပြည်တွင်းစစ်မီးငြင်းရေးနဲ့စစ်မှန်တဲ့ငြင်းချရေးပေါ်ဆောင်နိုင်ရေးပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးကြမယ်22ရာစုပြည်လုံးကြီးလာကံကိုဦးဆောင်မယ် NLD ဆိုရပေါ်မှာထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့သဘောထားကိုလည်း AA ရခိုင်တပ်မတော်ကဒုတိယပုံမှုကြီးကျော်ဟန်ကအခုလိုပြောပါတယ
်။ဒီ NLD အစိုးရတက်ကတည်းကကျွန်တော်တို့ဒါကျွန်တော်ဒီအစိုးရကိုလည်းကြိုဆိုတယ်ဒီအစိုးရကဦးဆောင်ပေးပါမယ်ကျွန်တော်တို့ဒီမြစ်တရားသူညီလာခံကိုလည်းကျွန်တော်တို့ကြိုဆိုပါတယ်။အဲအစိုးရအနေနဲ့ကျွန်တော်အဲ့ဒီညီလာခံကိုကျွန်တော်တို့ကိုဖိတ်ဖို့မဖိတ်ဖို့ကတော့အစိုးရပိုင်းပဲဖြစ်ပါတယ်။
အရင်ငင်းရရဲ့လုပ်ငန်းစဉ်တွေမှာရခိုင်တပ်မတော် AA အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုချန်လှပ်ပြီးငင်းရရဲ့ဆွေးနွေးဖို့ကြိုးပမ်းတာမှာ NCA မူကြမ်းကိုရေးဆွဲနိုင်ခဲ့ပေမဲ့အားလုံးပါဝင်တဲ့လက်မှတ်ရေးထိုးမှုအထမမြောက်ပဲဖြစ်ခဲ့တာပါ။အခုဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်မဲ့27ရာစုပြည်လုံးညီလာခံအကြိုတွေ့ဆုံကြမယ်။မိုင်းကြရန်ဆွေးနွေးပွဲအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမိုင်းကြရန်ကိုတွာလာရေးလမ်းခရီးအစီအစဉ်တွေအဆင်ပြေချောမွေ့နိုင်စေဖို့အမျိုးသားပြန်လည်တင်မြင်ရေးနဲ့ငင်းရရဲ့ဗဟိုဌာနကိုတင်ပြပြီးငင်းရရဲ့ကော်မရှင်ကစီစဉ်ဆောင်ရွက်ပေးနေကြောင်းကိုလည်းငင်းရရဲ့ကော်မရှင်ကသတင်းထုတ်ပြန်ပါတယ်။မိုင်းကြရန်မျက်နှာစုံကြီးဆွေးခွေးကနေလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထပ်တိုးပါဝင်ရေးအောင်မြင်စွာဆွေးနွေးညှိနှိုင်းပြီးရလက်ကောင်းတွေစောင့်ကြည့်နိုင်ပါစေကြောင်းလည်းငင်းရရဲ့ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်ထဲပါရှိပါတယ်။အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံကြီးဆွေးနွေးကြမယ်။မိုင်းကြရန်ညီလာခံကနေလက်ရှိဖော်ဆောင်နေတဲ့ငင်းရရဲ့လုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်မလုပ်စေချင်ဘူးဆိုပြီးတက်မတော်ဘက်ကဘဝင်မကြကြောင်းကိုလည်းရန်ကုန်တိုင်းစစ်ဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲကနေတက်မတော်ရဲ့သဘောထားကိုပြောထားပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ထိန်းချုပ်နယ်မြေမှာကျင်းပမယ့်မိုင်းကြရန်အစည်းအဝေးမတိုင်ခင်ရက်ပိုင်းအတွင်းမှာလည်းကချင်ပြည်နယ်ဝိုင်းမော်နယ်မန်စီဘက်ကကြေးရွာတချို့နားမှာမြမတက်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲအချို့လည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီတိုက်ပွဲတွေဟာမိုင်းကြရန်အသွာကားလမ်းနဲ့အလှမ်းကွာတဲ့နေရာမှာဖြစ်တာကြောင့်တွာလာရေးနဲ့ညီလာခံကျင်းပရေးကိုထိခိုက်နိုင်ပွဲမရှိဘူးလို့ပွဲကျင်းပရေးပြင်ဆင်ဆောင်ရွက်နေသူတွေကလည်းသုံးသပ်ထားပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဒီဝေမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဗြိတိသျှလောက်ကနေလွတ်လပ်ရေးရကြောင်း1896ခုနှစ်မှာတရားဝင်ကြေညာလိုက်တဲ့အချိန်မှာအမေရိကန်ကိုလိုနီမှာနေထိုင်သူတွေဟာဒီသတင်းကိုသတင်းစာတွေကနေသာတီးခွင်ရခဲ့ကြပါတယ်။လွတ်လပ်ရေးကြေညာချက်ကိုပထမဆုံးပုံနှိပ်ဖော်ပြခဲ့တဲ့သတင်းစာဟာမကြသေးခင်ကဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့သတင်းမီဒီယာပြပွဲမှာအဓိကနေရာယူခဲ့တာပါ။အမေရိကန်ဒေါ်လာရေးကာလတလျှောက်သတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပြန်ပြောင်းပြီးတော့စူးစမ်းထားတဲ့မီဒီယာပြပွဲအကြောင်း VOA သတင်းတောက်ဂျူလီယာတဘော့ကသတင်းပေးပို့ချက်ကိုရှားဖောင်ကပြောပြပေးပါမယ်ရှင
်။ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်လပ်ရေးကြေညာခဲ့တဲ့နှစ်ပတ်လည်နှစ်အဖြစ်အမေရိကန်မှာနေ့စဉ်ဇူလိုင်လ4ရက်နေ့ရောက်တိုင်းမီရှူမီပန်ပြည်လူတာတွေဘင်ဂီယာတပ်ဖွဲ့အတီးအမုတ်တွေဖျော်ဖြေရေးအစီအစဉ်နဲ့ဆင်နွှဲလေးရှိပါတယ်။ဝါရှင်တန်မြို့လည်းကသတင်းပြတိုက်မှာလည်းလွတ်လပ်ရေးနဲ့အထိမ်းအမှအဖြစ်18ရာစုနဲ့အမေရိကန်လွတ်လပ်ရေးလှုပ်ရှားမှုအတွင်းသတင်းလောကရဲ့အခမ်းအနားကိုပြသခဲ့တာပါ။နယူးဇီလန်သတင်းပြတိုက်ရဲ့ပြပွဲတာဝန်ခံညွှန်ကြားရေးမှူးဖက်ဂျီရူးစ်ကတော့ကိုလိုနီလက်ထက်လွတ်လပ်ရေးကြိုးပမ်းမှုတွေကိုမိမောင်းထိုးပြနိုင်ဖို့ရည်ရွယ်တယ်လို့ပြောပါဗျ
This is an exhibit that tells the story of the printers and
publishers. British colonial le awk ne American nga lut la ye ya aung chuba nei chein ma kunyi khe ja de tolan ye a shein ahon a kaung aung lut pe khe ja de pon nei dai de thowe tu re chang tin mya de pwe ba
lut la ye jin ya sa dan ko patthama song chein pon nei phor pya khe de tadin sa ga ro the Pennsylvania Evening Post phit par de.
Today we get news over our Facebook feeds or on Twitter or Instagram or on the radio.
ဒီကနေ့ခင်မတော့ Facebook, Twitter, Instagram တွေ radio နဲ့ရုပ်မြင်သံကြားတွေကနေသတင်းတွေရနိုင်ပါတယ်။အရင်တုန်းကတော့သတင်းစာပဲရှိပါတယ်။ British လက်အောက်ကခွဲရေးတွဲရေးကိစ္စတွေကိုညှင်းကြခုံကြကိစ္စတွေကိုလည်းဒီနည်းနဲ့ပဲလုပ်ခဲ့ရတာပါ
။နှစ်ပေါင်း140တက်တန်းရှိတဲ့သတင်းစာရဲ့ကြံနေသေးတဲ့သတင်းစာ16ဆောင်ထဲကတဆောင်ရဲ့စာမျက်နှာ၄မျက်နှာကိုလည်းပြပွဲမှာပြသထားပါတယ်။ပြပွဲလာသူတွေတရင်စာကိုစက်ထက်မှာပုံကြီးချက်မြင်နိုင်အောင်လဲစီစဉ်ထားပါတယ်ဒါပေမဲ့လဲလှုပ်လက်ရေးရဖို့တကယ်တမ်းလန်ကင်းပေးခဲ့တယ်လို့အများယုံကြည်ကြတဲ့စာဆောင်ကတော့အမေရိကန်ကိုထူထောင်ခဲ့သူတွေထဲကတူဦးဖြစ်တဲ့ Thomas Paine ထုတ်ဝေတဲ့ Common Sense အမည်ရှိလက်ကမ်းစာဆောင်ပဲဖြစ်ပါတယ်
You know America was one of the most literate countries at the time
အဲ့ဒီအချိန်တုန်းကအမေရိကန်ဟာစာသက်မြောက်သူအများဆုံးရှိတဲ့နိုင်ငံတစ်နိုင်ငံမှာလူရည်တဝက်လောက်ဟာစာရေးစာဖတ်တတ်ကြပြီးတော့တိစာဆောင်ကိုလည်းဖတ်နိုင်ကြပါတယ်။ပြန်စင်စားရင်အမခန်းစရာပါ
။ Common sense was read in taverns.
စာမတတ်ရင်တော့ coffee ဆိုင်တွေ၊ bar ဆိုင်တွေ၊ lunch တွေမှာညင်းကြခုံကြဆွေးနွေးနိုင်ကြပါတယ်။အဲ့ဒီအချိန်တုန်းကဆိုရင်တော့တကယ်ကိုဩဇာညောင်းတဲ့မီဒီယာတစ်ခုပါ။ဒီကနေ့ခင်မှာတော့သတင်းတွေကစက္ကန့်နဲ့အမျှပြောင်းလဲနေပါတယ်။ခေတ်ကတော့ colony နယ်မြေတွေနဲ့သမုဒ္ဒရာတစ်ဖက်ချမ်းက British colony တွေထံလူလာရေးကျင်ညာတဲ့သတင်းရောက်ဖို့ကသတင်း6ပတ်လောက်ကြာပါတယ်
။ဝါရှင်တန်သတင်းပြတိုက်ကပြပွဲမှာတော့လူလက်ရေးကျင်ညာတဲ့သတင်းပထမဆုံးဖော်ပြတဲ့ The Pennsylvania Evening Post ထုတ်ဝေသူ Benjamin Tony အကြောင်းလူရှင်တော် Louis Blacks ပြောပြထားတဲ့ဗီဒီယိုအပါအဝင်လူလက်ရေးလှုပ်ရှားမှုမှာထင်ရှားတဲ့ပုံကိုယ်တွေစာတွေဗီဒီယိုတွေကိုလည်းအကျယ်တဝင့်ဖော်ပြထားပါတယ်
။ It was a stop the press moment. Town even said stop the press.Back then a press was literally a press
ပြပွဲတာဝန်ခံ Patty Ruth ကတော့1956ခုနှစ်ကလွတ်လပ်ရေးကြေညာချက်နောက်ဆုံးရသတင်းလိုအမည်ပေးထားတဲ့ပြပွဲဟာသတင်းမီဒီယာတွေရဲ့အတိတ်နဲ့ပြစ်ဆုတ်ပန်ကာလအခမ်းကဏ္ဍတွေကိုမိမောင်းထိုးပြနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ပြောင်းလဲလာတဲ့ကမ္ဘာယာသီဥတုကြောင့်နောက်ဆက်တွဲအကျိုးဆက်ဘာတွေဖြစ်နိုင်မလဲဆိုတဲ့သတင်းလွှာကိုတင်ပြပေးခြင်းပါတယ်။ကမ္ဘာယာသီဥတုကပြောင်းလဲနေပြီးတော့ကမ္ဘာတဝန်းတိသာထင်ရှားတဲ့တက်ရောက်မှုတွေရှိနေပါတယ်။တတဝါမျိုးစိတ်တွေမျိုးတုံးလာမဲ့အရေးကနေပင်လယ်ရေမျက်နှာပြင်မြင့်တက်လာလို့မျိုးကြီးတွေရေမြုပ်မှာကိုလည်းစိုးရိမ်ရတဲ့အခြေအနေရှိနေပါတယ်။ဒါအပြင်ကူးစက်ရောဂါပြန့်နှံ့မှုအပေါ်မှာတက်ရောက်မဲ့အလားအလာတွေကိုလည်းတွေ့လာရနေပါတယ်။အနောက်အာဖရိကတိုက်က6သွေးပူနွေးတဲ့ယာသီဥတုကြောင့်ငှက်ဖျားရောဂါဘလို့ကူးစက်နေတယ်လဲဆိုတဲ့နောက်ဆုံးတွေ့ရှိမှုအကြောင်းကိုတော့ George Elan Musbridge ကသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါရှင်။
အာဖရိကတိုက်အနောက်ပိုင်းကမြေပြန့်ဒေသအများစုမှာအပူချိန်မြင့်တဲ့မိုးရွာသည့်ရောက်တိုင်းငှက်ဖျားပိုးရှိတဲ့ခြင်တွေအများပြားပေါက်ဖွားလာပါတယ်။မိုးရွာပြီးရေတင်းနေတဲ့ချိုင်းခွက်တွေထဲကနေခြင်တွေပေါက်လာပြီးတော့ဒေသအပူချိန်ကလည်းခြင်တကောင်ရဲ့နလတာဘဝတက်တန်အတွင်းလူပေါင်းများစွာကိုငှက်ဖျားရောဂါပိုးတွေအလွယ်တကူကူးစက်သွားစေပါတယ်။ငှက်ဖျားပိုးကူးစက်ဖို့ရာသီဥတုပြောင်းလဲမှုကဘလို့ပါဝင်ပတ်သက်နေလဲဆိုတာကိုကိုလံဘီယာတက္ကသိုလ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာပါရဂူဘွဲ့အတွက်သုတေသနစာရန်ပြုစုနေတဲ့ထရီဆာယာမနာကအခုလိုလေ့လာထားပါတယ
်။ We've really come up with a method to translate these changes in climate.
ရာသီဥတုပြောင်းလဲကြောင်းအဖျားချင်းတွေဘလို့ပေါက်ဖွားလာစေတယ်ဆိုတဲ့အချက်တွေကိုအရင်တော့မလုပ်ခဲ့ဘူးတဲ့ပုံစံနဲ့လေ့လာထားပါတယ်။ဘူးဘလောက်ရွာတယ်လဲဆိုတဲ့အချက်တစ်ခုတည်းမဟုတ်ပဲဘယ်အချိန်မှဘလို့ရွာတယ်လဲဒီလိုရွာသွားတဲ့မိုးကချိန်ပေါက်ပွားစေတဲ့ဘလို့ရေအိုင်မျိုးမှာရေတင်းကျန်နေတယ်လဲဆိုတဲ့အသေးစိတ်အချက်လက်အတော်များများကိုကျမတို့လေ့လာပါတယ်။ချင်းတွေဘလို့ပေါက်တယ်လဲဆိုတဲ့အချက်တွေကိုကျမတို့တည်တည်ချာချာလေ့လာထားတာပါ
။ Vermont တက္ကသိုလ်တဘာဝပတ်ဝန်းကျင်ဆိုင်ရာတွဲဖက်ပါမောက်ခ Annie Bombliss ကသူကျောင်းသားဘဝကနှစ်တွေနဲ့ချီကွင်းစင်းလေ့လာတွေ့ရှိချက်တွေကို Natural Climate Change ဆိုတဲ့စာဆောင်မှာပုံနှိပ်ထုတ်ဝေထားပါတယ်။ချင်းတွေနဲ့ပတ်သက်ပြီးတော့ data အလိုက်ကွဲပြားမှုရှိတဲ့အချက်လက်တွေကိုသူကစုဆောင်ခဲ့တာပါ။သူ့ရဲ့လေ့လာတွေ့ရှိမှုတွေကို Bombliss ကအခုလိုပြောပါတယ်။
I was spending a lot of time out there looking for larvae.
ကိုယ်လည်းနေကိုရှာဖို့အချိန်အတော်ကုန်ခဲ့ရတာပါ။ခြင်ပေါက်တွေဖမ်းဖို့အဲ့ဒီခြင်တွေကိုအမျိုးအစားခွဲဖို့အဲ့ဒီခြင်တွေမှာငှက်ဖျားပိုးတွေတည်ဆောင်လာတာရှိမရှိဆိုတာမျိုးလည်းစမ်းသပ်ခဲ့တာပါ
။ခြင်တွေပေါက်တဲ့ဒေသကသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းအချက်အလက်တွေကိုလည်းသူကစုဆောင်မှတ်သားခဲ့ပါတယ်
။ There was a whole lot of measurements of the hydrological variables. Those are things like
ဒီဆိုထိုင်းမှုကွဲပြားတဲ့အပေါ်မှာလည်းတိုင်းတာမှုတော်တော်များများလုပ်ခဲ့ပါတယ်။မြေဆိုထိုင်းမှုဘလောက်ရှိသလဲရေအိုင်ဘလောက်ကြီးသလဲရေအိုင်ထဲကအပူချိန်ဘလောက်ရှိလဲဆိုတာမျိုးတွေပေါ့
ငှက်ဖြာပိုးကူးဆက်ပြန့်မမှုနဲ့ပတ်သက်လို့ရေဆိုးထိုင်းမှုအကြောင်းအရင်တုန်းကလေ့လာတာမျိုးမရှိခဲ့ပါဘူး။ရာဒူဥဒုပြောင်းလဲခြင်းကဒေသတွေငှက်ဖြာပိုးကူးဆက်ပြန့်မှုအပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတာကြိုတင်ခန့်မှန်းနိုင်ဖို့အတွက်အနောက်အာဖရိကတိုက်ကချင်းပေါက်ဖွားတဲ့ရေအိုင်တွေနဲ့မြေပြင်အနေအထားတွေချင်းတွေရဲ့ပဝန်းကျင်ဂေဟစနစ်တွေရာဒူဥဒုအနေအထားတွေကိုဘွန်ဘလစ်နဲ့ယမနာရုရဲ့နီးနဲ့ပေါင်းစပ်လေ့လာထားတာပါ။ဘွန်ဘလစ်ကအခုလိုပြောပါတယ
်။ The increasing temperature effects that are
ပူချိန်မြင့်တက်တဲ့ဘောတက်ရောက်မှုတွေကိုအနောက်အာဖရိကမှာတွေ့ရပါတယ်။မိုးနှဲသွားလို့ခြင်ပေါက်နှဲသွားတာကိုတွေ့ရပါတယ
်။ Yamnas ကလည်းအခုလိုအကောင်းမြင်ပါတယ
်။ I guess it's kind of good news.
ငှက်ဖျားနဲ့ပတ်သက်ရင်တင်ကောင်းလို့ပြောရမယ်ထင်ပါတယ်။ငှက်ဖျားယောဂကူးဆက်ပြန့်နှံ့မှုဒါမှမဟုတ်ဒေသအတွင်းငှက်ဖျားယောဂကူးဆက်မှုတွေတိတိတသာတိုးလာမယ်လို့မထင်ပါဘူး။ရှားရီဥရုပြောင်းလဲရာကနေငှက်ဖျားယောဂကူးဆက်ပြန့်နှံ့မှုကိုကြိုတင်ခန့်မှန်းနိုင်မယ်ဆိုပြီးတော့အနောက်အာဖရိကမှာတွေ့မြင်ခဲ့ပြီးတဲ့နောက်ငှက်ဖျားပိုးကူးဆက်ဖို့အလားအလာရှိတဲ့တခြားဒေသတွေမှာသူတို့ရဲ့စံတမ်းမှုတွေကိုအသုံးပြုဖို့ယမနာနဲ့ဘွန်ဘလစ်တို့တိတ်ကိုစိတ်တက်ကြွနေကြပါတယ်။ဒေသတစ်ခုရဲ့ရင်းမြင့်အနေအထားအရပုံစံပြောင်းပြီးလှုပ်ကန်ရမှာဖြစ်ပေမဲ့လှက်တလို့အခက်အခဲတွေရှိနေသေးတယ်လို့ယမနာကပြောပါတယ
်။ So I think different locations clearly have different climates.
ဒါကကွဲပြားရင်ရာသီဥတုရောမြေအနေအထားသာမကစိုက်ခင်းအမျိုးအစားတွေလည်းတူမှာမဟုတ်တဲ့အတွက်ကျမတို့ဤအတိုင်းအတိအကျလုပ်လို့တော့ရနိုင်မှာမဟုတ်ပါဘူး။ဒေသတွင်းရာသီဥတုအနေအထားရေဓာတ်ဆူထိုင်းမှုနဲ့မိုးရွာစေတဲ့သဘာဝပတ်ဝန်းကျင်အနေအထားတွေကိုထည့်စဉ်းစားဖို့လိုပါတယ်။ရှစ်ဆက်စမ်းသပ်မှုတွေအများကြီးလုပ်ဖို့ရှိနေသေးပေမဲ့ရာဒီဥဒုပြောင်းလဲမှုကငှက်ဖြားကူးဆက်ပြန့်ပွားမှုအပေါ်တက်ရောက်မှုရှိလာမှာကိုလူတွေကြိုတင်ခန့်မှန်းနိုင်ကြတော့မှာဖြစ်ပြီးယောဂကူးဆက်မှုရော့ကျသွားအောင်လဲရှေ့သို့လုပ်ကိုင်နိုင်တော့မှာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုည9:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်လွှင့်နေတာဖြစ်ပါတယ်။နောက်2နာရီအကြာည9:00နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမနေ့ကငြင်းချမ်းစွာလူမှုချီတက်ပွဲအတွင်းဘုံးပေါက်တာကြောင့်လူ80ထက်မနည်းသေဆုံးပြီးလူ100ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်ဒီကနေ့တနင်္ဂနွေနေ့မှာတော့တနိုင်ငံလုံးဝမ်းနည်းကြေကွဲပွဲနေ့ဖြစ်သတ်မှတ်ထားပါတယ်မနေ့စနေနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်ရောက် IS အဖွဲ့ကပြောဆိုထားပါတယ်တချိန်တည်းမှာပဲအီရတ်နိုင်ငံဘက်ဂရက်မြို့တော်မှာလည်းဒီကနေ့အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပါတယ်ဘက်ဂရက်မြို့တော်ကအနည်းဆုံးလူ12ဦးသေဆုံးခဲ့ရတဲ့ဒီကနေ့တနင်္ဂနွေနေ့ဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်ရောက် IS အဖွဲ့ကပြောပါတယ်တိုက်ခိုက်မှုအတွင်းလူ25ဦးထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်Democratic Party သမ္မတလာ Hillary Clinton နဲ့ Virginia ပြည်နယ်အထက်လွှတ်တော်အမတ် Tim Kaine တို့နှစ်ယောက်ဟာမနေ့စနေနေ့ကပထမဆုံးအကြိမ်အတူတကွမဲဆွဲစည်းရုံးခဲ့ကြတာမှာတော့ပြီးခဲ့တဲ့သတင်းပတ်က Republican Party ညီလာခံမှာမိန့်ခွန်းပြောခဲ့သူတွေ American ပြည်ထောင်စုရဲ့ကြဆင်းယိုယွင်းမှုတွေကိုပြောခဲ့တာမျိုးနဲ့ဆန့်ကျင်ပြီးအနာဂတ် American ပြည်ထောင်စုအတွက်မျှော်လင့်ချက်အပြည့်ပါတဲ့အကောင်းမြင်သတင်းစကားတွေကိုမျှဝေသွားခဲ့ကြပါတယ်လောင်နိုင်ငံမှာကျင်းပနေတဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုမြန်မာနိုင်ငံခြားရေးဝန်ကြီးထောင်ဆန်းစုကြည်တက်ရောက်နေပါတယ်။ဇူလိုင်လ22ရက်နေ့ကနေ26ရက်နေ့ထိကျင်းပမယ့်အာဆီယံဆွေးနွေးပွဲတွေအတွင်းမှာတော့တရုတ်နဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေကိုပဲအလေးထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာပါရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုက9ရက်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်ရှင်။ကျမကစုမုံမှာဒီညပိုင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.